တရုတ်နိုင်ငံဟာဒေါ်လာဘီလီယံနဲ့ချီတန်ဖိုးရှိတဲ့အမေရိကန်ကုမ္ပဏီစီတွေကိုဒီကနေ့မှပဲစပြီးတော့အခွင့်တိုးကောက်လိုက်ပါတယ်။တရုတ်ဆက်သွယ်ရေးကုမ္ပဏီကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီကိုလိုအပ်တဲ့ကုမ္ပဏီစီတွေရောင်းချပေးနေတာကိုရပ်လိုက်တာကြောင့်ဒါကိုပြန်ပြီးတော့လက်တုံပြန်တန်ခတ်တဲ့အနေနဲ့လုပ်တာဖြစ်တယ်လို့လေလာအကဲခတ်တွေပြောတဲ့စိတ်မချရတဲ့ကုမ္ပဏီများစီရင်ဆိုတဲ့နာမည်ပြက်စင်တစ်ခုတရုတ်ကထုတ်ဖို့လဲလုပ်နေပါတယ်။တချို့ပြည်ပနိုင်ငံကကုမ္ပဏီတွေဟာစီးပွားရေးအတွက်မဟုတ်တဲ့ဈေးကွက်စီးမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တဲ့ဆိုပြီးအမေရိကန်ကုမ္ပဏီတွေလို့တည်ရဲ့မြည်ညွန်းမဲ့ကုသံရောင်းဝယ်ရေးဝန်ကြီးဌာနပြောခွင့်ရဂေါဖန်ကတရုတ်နိုင်ငံဘီဂျင်းမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာသတင်းထောက်တွေကိုပြောသွားခဲ့ပါတယ်။နိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာစီးမင်းစည်းကမ်းတွေနဲ့နိုင်ငံဆောင်ကုသံရောင်းဝယ်ရေးစနစ်ကိုအကာအကွယ်ပေးဖို့အတွက်စိတ်မချရတဲ့ကုမ္ပဏီများစီရင်ထုတ်ပြန်မှာဖြစ်တယ်လို့ပြောခွင့်ရဖန်ကပြောဆိုသွားပါတယ်။တနင်္ဂနွေနေ့ကြီးစိုးလုပ်ကိုင်တဲ့ဝါဒကုန်သွယ်ရေးအကအကွယ်ပေးရေးဝါဒတွေကနေကာကွယ်ဖို့အပြင်တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးပြည်သူအကျိုးစီးပွားနဲ့စီးပွားရေးလုပ်ငန်းတွေရဲ့တရားဝင်အခွင့်အရေးနဲ့အကျိုးစီးပွားကိုကာကွယ်ဖို့အခုလိုလှုံ့ဆော်ရတာဖြစ်တယ်လို့လည်းပြောဆိုသွားပါတယ်။ဒေါ်လာဘီလီယံနဲ့တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်က25ရာခိုင်နှုန်းအခွန်တိုးကောက်တာကိုလက်တုံပြန်တဲ့အနေနဲ့ဒေါ်လာ60ဘီလီယံတန်ဖိုးရှိတဲ့အမေရိကန်သွင်းကုန်ပစ္စည်းတွေကိုတရုတ်ဘက်ကလည်း900ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိအခွန်တိုးကောက်လိုက်တာဖြစ်ပါတယ်။